NASA လို့သူကခေါ်တဲ့ American မြို့သားအာကာသစူးစမ်းလေ့လာရေး Agency အနေနဲ့2024ခုနှစ်ကြာရင်လပေါ်မှာပထမဆုံးမြို့သမီးစဆင်းသက်နိုင်ဖို့စီစဉ်နေကြောင်းထုတ်ပြန်လိုက်ပါတယ်။ဒီ NASA အဖွဲ့အုပ်ချုပ်ရေးမှူး Jim Bridenstine က1982ခုနှစ်နောက်ပိုင်းပထမဆုံးလူသားအဖြစ်လကမ္ဘာပေါ်ပြန်ခြေချနိုင်ဖို့ဒီစီစဉ်ဟာ American ဒေါ်လာ28ဘီလီယံကုန်ကျမှဖြစ်တယ်လို့ဆိုပါတယ်။ Bridenstine ကပဲအခုလိုလပေါ်ပြန်သွားရတာကသိပ္ပံပညာစူးစမ်းမှုစီးပွားရေးအကျိုးဖြစ်မှုနဲ့မျိုးဆက်သစ်စူးစမ်းလေ့လာသူတွေအားကျနိုင်စေမှုအတွက်ဖြစ်တယ်လို့တနင်္လာနေ့ကကြေညာချက်ထုတ်ပြီးပြောလိုက်ပါတယ်။ဒါ့အပြင် Bridenstine ကပဲအခုလိုစဉ်ဆက်မပြတ်သွားရောက်ခြေချနိုင်မှုကြောင့်အနီးရောင်ဂျိုကြီးလို့သုံးနှုန်းလိုက်ပြီးအင်ကာဂျိုကိုရည်ရွယ်ကအဲ့ဒီမှာလဲပထမဆုံးခြေချနိုင်ရေးအတွက်အရှိန်ရစေတယ်လို့ဆက်ပြောခဲ့ပါတယ်။ NASA ရဲ့အခုလိုအမျိုးသမီးလူသားတူရဲ့လက္ခဏာခီးစဉ်ကို Artemis အစီအစဉ်လို့အမည်ပေးထားပြီးအာကာသယာဉ်မှုတွေအနေနဲ့လပေါ်ကို NASA ရဲ့ SLS လို့သူကခေါ်တဲ့ဒုံးပျံစနစ်နဲ့ Orion ခေါ်ကျဲကာတာအာကာသယာဉ်တို့နဲ့လွတ်တင်ပါပါခင်ဗျ။